မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်တွေကိုမြောက်ကိုရီးယားနိုင်ငံကိုဖိတ်ကြားပြီးတော့သတင်းစာအဖွဲ့အစည်းတွေနဲ့တွေ့ဆုံပေးလို့ကြောင်းမြောက်ကိုရီးယားတပ်အမတ်ကြီးကင်ဆုတ်ချိုကပြောလိုက်ပါတယ်။ဇူလိုင်လ16ရက်နေ့ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီရုံးခန်းကိုလာရောက်လည်ပတ်စဉ်မြောက်ကိုရီးယားတပ်အမတ်ကြီးကအဲ့ဒီလိုပြောကြားသွားတာဖြစ်ကြောင်းစာနယ်ဇင်းကောင်စီဝင်တွေကပြောပါတယ်။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကင်ဆုတ်ချိုဟာဇူလိုင်လ16ရက်ဗုဒ္ဓနေ့ကရန်ကုန်မြို့မှာရှိတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံစဉ်တောင်နဲ့မြောက်ကိုရီးယားနိုင်ငံပြောင်းလဲပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုတမတ်ကြီးကရှင်းပြခဲ့သလိုမြောက်ကိုရီးယားနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုစာနယ်ဇင်းကောင်စီမှာအခါအားလျော်စွာလာရောက်ပြသပေးလိုကြောင်းနဲ့စာနယ်ဇင်းကောင်စီအဖွဲ့ဝင်တွေကိုလည်းမြောက်ကိုရီးယားနိုင်ငံကိုဖိတ်ကြားလိုကြောင်းပြောခဲ့တယ်လို့အဲဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့စာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
လာပြီးတော့မိတ်ဆက်တယ်နောက်တစ်ခါတော့မြောက်ကိုရီးယား DPRK နဲ့ပတ်သက်တဲ့စိတ်ဝင်စားတဲ့သိကျင်တဲ့ကိစ္စတွေရှိရင်လည်းသူတို့စာနယ်ဇင်းကောင်စီမှာလာပြီးတော့ presentation လိုမျိုးသူတို့ documentary လိုမျိုးနဲ့ presentation လိုမျိုးလာပြီးတော့ကြားဖို့သူတို့ဟိုတင်ဆင်းနေရှိပါတယ်ဆိုတော့အဲ့လိုကန့်လန့်တာလည်းရှိရောနော်နောက်တစ်ခါတော့ကိရိတာစိတ်ဝင်စားတဲ့ဆိုရင်တော့ဒီကစာနယ်ဇင်းကောင်စီဖွဲ့ဝင်တွေလည်းသူတို့မြောက်ကိုရီးယားနိုင်ငံကိုအော်ဖိတ်ပြီးတော့အဲ့ဒီကသတင်းစာအဖွဲ့အစည်းတွေနဲ့တွေ့ဆုံပေးခြင်းနဲ့ပေါ့နော်တွေ့ဆုံပေးခြင်းနဲ့ဒီဘက်ကတော့သိဝင်သားရင်သူတို့ဟိုမကြခင်မှာဆိုတဲ့ဟာမျိုးအဲ့လိုမျိုးသူတို့ကကမ်းလှမ်းတာပေါ့နော
်လူခွင့်ရေးချိုးဖောက်မှုသတင်းလွတ်လပ်ခွင့်စတာတွေနဲ့နာမည်ပြည့်ရနေတဲ့မြောက်ကိုရီးယားနိုင်ငံကတာမတ်ကြီးတူအနေနဲ့မြန်မာနိုင်ငံကစာနယ်ဇင်းကောင်စီတာဝန်ရှိသူတွေကိုအခုလိုလာရောက်တွေ့ဆုံတာကတော့စိတ်ဝင်စားစရာကိစ္စဖြစ်ပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံအတွင်းမှာသတင်းတောက်တွေကိုအစိုးရကဖမ်းဆီးထိန်းသိမ်းတာပြည်မှုနဲ့မထိုက်တန်တဲ့ကြီးမားတဲ့ထောင်ဒဏ်တွေချမှတ်အပြစ်ပေးတာသတင်းတောက်တွေအပေါ်တရားစွပ်စွမှုတွေရှိနေတာတွေအပေါ်သတင်းမီဒီယာအဖွဲ့အစည်းတွေကကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်ပြီးမီဒီယာအဖွဲ့အစည်းတွေနဲ့အစိုးရကြားမပြေလည်မှုတွေဖြစ်ပေါ်နေတဲ့အချိန်မြောက်ကိုရီးယားတာအမတ်ကြီးကလာရောက်တွေ့ဆုံတာဟာတိုက်ဆိုင်မှုလို့ယူဆရင်လည်းရနိုင်ကြောင်းတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့စာရေးဆရာသတင်းစာဆရာလည်းဖြစ်ပြည်သူ့ခေတ်ဂျာနယ်ရဲ့အတိုင်းအမြံအက်ဒီတာလည်းဖြစ်တဲ့ဆရာဖေမြင့်ကပြောပါလေ
ကျွန်တော်တော့တိတ်ထူးထူးခြားခြားမမြင်ပါဘူးဒီတစ်ခါတိုက်ဆိုင်တာဖြစ်လို့သူတို့သူစုပ်ကူသူရှိလို့နဲ့ဒီဘက်ကအဲ့တော့ဟိုအခုပထမအခုကျွန်တော်တို့နေ့ကတော့တွေ့တာတော့ဟိုတွေ့ဆုံနှုတ်ဆက်အလဘတလဘပြောတဲ့သဘောလောက်ပဲရှိတယ်လို့ကျွန်တော်တော့အဲ့လောက်ပဲမြင်ပါလေ
မြန်မာနိုင်ငံမှာတမရဦးသိန်းစင်ဆိုတာတက်လာပြီးတဲ့နောက်သတင်းမီဒီယာလွတ်လပ်ခွင့်တချို့ပေးခဲ့ပြီးမှအခုတခါသတင်းမီဒီယာတွေပေါ်ကန့်တထိန်ချုပ်မှုတွေလှုပ်ဆောင်လာတာဟာအရင်စစ်အစိုးရလက်ထက်ကပုံစံနဲ့တူနေပြီးရှေ့ကိုအရှိန်နဲ့သွားနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းဟာဘလောက်အထိခီးရောက်အောင်သွားနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လည်းဆရာဖေမြင့်ကတုံ့တက်ပါတယ်အစို
းရကဗျာဆိုတော့ဆန်နေဖင်းလို့လားခွင့်ဆိုပြီးတော့ပြီးလိုက်တယ်ပေါ့ဗျာနော်ပြီးလိုက်တဲ့အခါကျတော့သတင်းသမားတွေကတော့ရေးချသားချက်တော့ဗျာရေးချသားချက်တော့ကျွန်တော်မြင်တော့အဲ့ဒီရေးသားမှုတွေပေါ်မှာအစိုးရဘက်ကသိမကြိုက်ဘူးပေါ့ဗျာနော်မကျတဲ့ခါကျတော့အဲ့ဒါကိုပြန်ပြီးတော့အဲထိန်းဖိတ်ဖို့ကြိုးစားတယ်လို့ကျွန်တော်မြင်တာပဲကကျွန်တော်တိုင်းပြည်ကဒီဒီမိုကရေစီအကူအကြောင်းလို့ပြောတော့ပေါ့နော်ဒီမိုကရေစီအကူအကြောင်းကလည်းအဲသွားတော့အဲအတော်တန်သွားခဲ့ပြီးတဲ့နောက်ရှေ့ကိုဘယ်လောက်ဆက်သွားမလဲမသွားဘူးလေဟိုတိတ်ပြီးတော့ဟိုမသေးကြတဲ့သဘောမျိုးတွေဖြစ်နေတာပေါ့ဗျာနော်နောက်ပြန်လဲမလားဒီနေ့ရက်နေမလားဆက်ပြီးကြုံတဲ့အချိန်မှာစာနယ်ဇင်းကျတော့စောစောကကျွန်တော်ကြိုတင်စီစစ်တာမရှိတော့တဲ့ခါကျွန်တော်တို့ကလူလက်စာနေစင်းလူလက်ခွင့်ကအေးထားလိုက်သလိုဖြစ်နေတာပေါ့နော်နိုင်ငံရေးရအကူပြောင်းကစိတ်ရံများကြီးမရောက်သေးဘူးမလို့အဲစာနေစင်းအပိုင်းမှာအဲတော်တော်ဖွင့်ပေးထားလိုက်သလိုဖြစ်တဲ့ခါကျတော့အဲ့ဒီမှာအခုလိုဒီနိုင်ငံရေးလူလက်ခွင့်နဲ့စာနေစင်းလူလက်ခွင့်ကြားထဲမှာလည်းအဲဘာခေါ်မလဲချီလမ်းမညီဘူးခေါ်လားခေါ်မလားအဲ့ဒီလိုပေါ့နော်အဲ့တော့ပြန်ပြီးတော့လိုက်ပြီးတော့ထိန်းချုပ်ဖို့စူးစားရလို့မြင်နေဗျာစူးစားတဲ့အခါကျတော့လုံနီးလို့ဟာတော့အဲလုံရိုးလို့ဆိုရင်လုံနီးလို့ဟာပေါ့နော်အရင်တော့ကစဉ်းစားရခဲ့တယ်လုံနီးလို့ဟာနဲ့လုတဲ့အခါကျတော့အဲအရင်ပုံတရားနေပေါ်လာတဲ့စာသင်တွေလို့ပြောကြတာပေါ့ဗျာ
သတင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေရေးလုပ်ငန်းဥပဒေတွေကိုအခုအချိန်မှာပြဋ္ဌာန်းထားပြီးဖြစ်ပေမဲ့တိကျတဲ့ဤဥပဒေတွေတော့ထွက်လာခြင်းမရှိသေးပါဘူး။ဘယ်ဥပဒေနဲ့ဘယ်လိုလွတ်ဆောင်ရမလဲဆိုတဲ့မကွဲပြားမှုတွေသတင်းမီဒီယာလောကအကြားထွက်ပေါ်နေတဲ့အချိန်မှာပဲကန့်သက်ထိန်ချုပ်မှုတွေတရားစွပ်စွမှုတွေနဲ့ဖမ်းဆီးထောင်ချမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအကြောင်းသိကောင်းစရာတွေကိုစာနယ်ဇင်းကောင်စီမှလာရောက်ပြောကြားမဲ့ကိစ္စနဲ့စာနယ်ဇင်းကောင်စီဝင်တွေမြောက်ကိုရီးယားကသတင်းအဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံဖို့တာမတ်ကြီးကင်ဆုတ်ချိုရဲ့ကမ်းလှမ်းချက်တွေဟာကောင်းမွန်တဲ့အချက်တွေအဖြစ်စာနယ်ဇင်းကောင်စီအနေနဲ့လက်ခံပေမဲ့ အဖွဲ့အစည်းအနေနဲ့အစည်းအဝေးထံပြီးမှဆုံးဖြတ်နိုင်မှာဖြစ်ကြောင်းတာအမတ်ကြီးကိုအကြောင်းပြန်ကြားခဲ့တယ်လို့သိရပါပါခင်ဗျာ။